ဟုတ်ကဲ့ကျွန်တော်အခုရောက်နေတဲ့နေရာကတကောပါမြို့လို့ခေါ်တယ်တကောပါမြို့ဆိုတာကဒီဖန်ငါခရိုင်ထဲမှာရှိတာပေါ့နော်မြန်မာနိုင်ငံကောတောင်မြို့ရဲ့တစ်ဖက်ကျရင်အောင်မြို့နဲ့ကူးကတ်မြို့အကြားအလယ်လောက်မှာရှိတာပါရှင်
ဆိုတော့အခုတော့ဒေါ်မီပြောင်းအောင်ရောက်နေတဲ့နေရာအခြေအနေရောဘယ်လိုရှိလဲအဲ့ဒါလေးနည်းနည်းပြောပြပါဦ
းဟုတ်ကဲ့ဒီတကောပါမြို့နာတဝိုက်အနားမှာပေါ့နော်ကော်လက်ဘန်ကြီးကိုကော်ကော်ဆန်ဆက်တဲ့နေရာကြီးမှာတော်တော်လေးအပြည့်အစုံရှိနေအောင်တွေ့ရတယ်ရှင်။ဒီပူးတက်တဲ့ရေနောင်ဆက်တွေထားတဲ့ဒီကားလမ်းမကိုကြော်ဖြတ်ပြီးရေတိုက်စားသွားပုံရတယ်။နောက်တစ်ခုကဟိုရေလိုင်းရလည်းတော်တော်မြင့်မုံရတယ်။ဒီနေ့အပြည့်အစုံတွေ့ခဲ့ရတဲ့အခြေအနေကိုသုံးသပ်ကြည့်မယ်ဆိုရင်ဥမာနှစ်ဆက်တိုက်လိုဟာမျိုးဆိုရင်အောက်ဆက်တစ်ခုလုံးပြည့်စုံနေရပြီးတချို့နေရာမှာဆိုရင်ဥမော်တော်ကားကအိမ်ထောင်မျိုးပေါ်ရောက်နေရပြီးအဲ့လမ်းတစ်ချောင်းမှာတွေ့ခဲ့ရတယ်ရှင်။တင်လေကျန်းဆက်ကနေအဲ့ဒီပျက်စီးနေတဲ့နေရာတွေဆိုရင်မီတာ100လောက်အကွာရှိတယ်။ဆိုတော့မီတာ100လောက်အကွာအထိရေတိုင်းကရောက်ခဲ့တဲ့အနေအထားရှိတယ်ရှင်။နောက်တစ်ခါပါမျိုးကနေစမဒီနေ့ရောက်ခဲ့တဲ့ဒီဘန်ရဲအရက်အထိပေါ့နော်။လမ်းမတစ်ချောင်းမှာကားတွေကြီးတော်တော်ရှုပ်ထွေးနေတော့လေ။သူနာပြုတ်ကားတွေရဲကားတွေကဲစင်ကားတွေတစ်ခါမီတာနဲ့ရဟတ်နေရအပေါ်မှာမူးပေါ်မှာပြန်နေရပြီးတချို့နေရာတွေမှာသူလည်းအလောင်းကြီးကိုလိုက်စားနေရတယ်ဖြစ်နေရတယ်။နောက်ဗန်မိုးအရက်ကဒီပူးကြောင့်ကြီးတစ်ခုလည်းမှာဆိုရင်ဒီပြန်ရှာပြည့်တဲ့အလောင်းကြီးကိုထားရတယ်ရှင်။အဲ့ထဲမှာလည်းဟိုပြောက်နေတဲ့လူတွေရဲ့ဓာတ်ပုံတွေနောက်ပြန်တွေ့ထားတဲ့ကျောင်းအလောင်းကြီးရဲ့ဓာတ်ပုံတွေလည်းကတ်ထားတာတွေ့ခဲ့ရတယ်ရှင်။
တော့အခုကြားရတဲ့သတင်းအရဆိုလို့ရှိရင်ထိုင်းနိုင်ငံမှာဒီပေါ်ဒီနိုင်ငံသားတွေကဒီပင်လယ်ကမ်းကြီးမြို့တွေကိုတော်တော်များများရောက်နေကြတယ်ဆိုတော့အဲ့နိုင်ငံသားတွေနဲ့အတူပေါ့လေမြန်မာနိုင်ငံသားတွေရဲ့ဓာတ်ပုံတွေရောကတ်ထားတာများတွေ့ရပါသလားခင်ဗျအ
ဲ့မှာကဟိုတောက်နေတဲ့လူတွေရဲ့ဓာတ်ပုံတွေကတ်တဲ့နေရာမှာလည်းမြန်မာနိုင်ငံသားတွေရဲ့ဓာတ်ပုံတွေမတွေ့ရဘူးပေါ့နော်ဆိုတော့မြန်မာနိုင်ငံသားတွေဆိုတာကလည်းဒီမှာကအများအားဖြင့်ကဒီအလုံလာလုံကြတဲ့လူတွေများတယ်နောက်တစ်ခါအနောင်တွေရဲ့ဓာတ်ပုံတွေရိုက်ထားတဲ့ဓာတ်ပုံတွေကတ်ထားတဲ့နေရာမှာလေအဲ့မှာကြတော့လေဟိုပြန်ပြီးတော့မှတ်မိဖို့ကမလွယ်တော့ရက်ကကြာနေပြီဆိုတော့ဒီလူတွေရဲ့ငကိုရှိနေတဲ့ရုပ်တွေကတော်တော်လေးယိုယွင်းနေတာကိုသိရတယ်။နောက်တစ်ခါဒီမှာမြန်မာနိုင်ငံကလူတွေအကြောင်းကိုကျွန်မလေ့ကြည့်တယ်။အဲ့တော့အဲ့ကဲဆဲရေးစခန်းတွေသက်ဆိုင်ရာတွေကိုတချို့ကလေအကူအညီတောင်းဖို့မရဲကြဘူးလေ။စေရင်ဝင်အလုပ်သမားကတ်ရှိရတာမှမရဲကြဘူးလို့ပြောရခဲ့။တချို့ကလေဒီအဝတ်တည်းကိုတခုနဲ့လွတ်အောင်ပြေးကြရတာဆိုတော့သူတို့မှဟိုစက်ပြေပြပြဘာမှမရှိဖြစ်နေတယ်။နောက်အခက်အခဲတွေရလည်းအများကြီးရှိတော့ဟိုကုမိသားစုတွေကပြောင်းနေတော့မှဒီသက်ဆိုင်ရာရဲတို့ဒီဟိုတခြားဟိုကယ်ဆယ်ရေးစခန်းတွေကိုတော်မိရမျိုးမရှိကြတော့ဘူး။တချို့ကျတော့လည်းသူတို့ဆန္ဒနဲ့သူတို့ပေါ့နော်သက်ဆိုင်ရာကိုပြောပြီးဗမာပြည်ဘက်ကိုပြန်ရတယ်လို့ပြောရခြင်း။အခုပြန်သွားလို့ကောတောင်ဘက်ကိုရောက်သွားတာဆိုလူ100လောက်ရှိသွားပြီတဲ့။နောက်ဒီကနေပြီးတော့ထပ်ထွက်သွားတာဆိုရင်လူ300လောက်ရှိရလို့ကြည့်ရတယ်ရှင်။အဲ့ဒီတဲဆယ်ရေးစခန်းတွေကိုမြန်မာနိုင်ငံသားတွေကသွားပြီးအကူအညီတောင်းရင်နံပါတ်တွေထုတ်ပေးရတဲ့။အဲ့ဒီနံပါတ်ကအခု450ကျော်သွားပြီဆိုတော့ဒီအနည်းဆုံးပေါ့နော်မြန်မာနိုင်ငံကလာပြီးဒီမှာအလုပ်လုပ်နေလို့ရေးသေးဒုက္ခရောက်သွားတဲ့လူ450လောက်ရှိပြီလို့ပြောလို့ရတယ်ရှင်။ဆိုတော့အခုပြန်ပို့တဲ့နေရာမှာလေပြန်ပို့တဲ့အခါကျရင်ဖန်ငါခရိုင်အချုပ်မှာတ냐ထားတယ်လို့ပြောရခြင်း
။အော်ဆိုတော့သူတို့ကအကူညီသွားမတောင်းရဲတာနံပါတ်1အချက်ကသူတို့ကတရားမဝင်နေရတဲ့အတွက်ကြောင့်မဝင်မရဲဖြစ်ပြီးတော့သွားမတောင်းအကူညီသွားမတောင်းရဲတာပေါ့။ Okay နောက်တစ်ခါအကူညီသွားတောင်းလို့သူတို့ကပြန်ပို့တယ်ဆိုလို့ရှိရင်အခုကဆိုလို့ရှိရင်အချုပ်ထဲမှာထားပြီးမှပြန်ပို့တဲ့သဘောမျိုးဖြစ်နေတာပေါ့။အဲ့ဒီသဘောမျိုးလား
။ဟုတ်တရားမဝင်လို့ဆိုတာထက်ကိုဘယ်လိုပြောမလဲ။သူတို့ကဒီလိုဝင်ဒီသူတို့ထုတ်ထားပြီးတဲ့ချက်ပြားတွေရှိတယ်ဆိုတာမှသူတို့ကိုယ်တိုင်ကဒီဟာကိုသက်သေပြားစီရမရှိဘူးဖြစ်နေတယ်။နောက်တစ်ခုကလည်းဒီမှာမြန်မာနိုင်ငံအနေနဲ့ကသူကဒီတိုင်းပြည်ထဲမှာအလုံးစားလုံးပြီးတော့ဟိုအလိုလိုအားငယ်နေတဲ့စိတ်ကြီးရရှိကြတယ်။ဟိုတော့ပြောရမယ်ဆိုရင်တော့မှတချို့ကဟိုအိတ်အလုံးရှိသွားတော့နောက်ပြီးသူတို့ကတခါအခက်မပြင်းလို့အချုပ်ထဲဖမ်းပြီးဆွဲထည့်ရမှာလို့ဆိုတာမျိုးကိုတော်တော်လေးသိနေကြတယ်။နောက်အခုကိုယ်ဆန္ဒနဲ့ကြိုးပေါ့နော်။သွားပြီးတော့ခင်ဗျားစခန်းမျိုးသွားပြီးအကြောင်းကြားတယ်ဗမာပြည်ပြန်ပြီးလို့ဆိုတဲ့လူတွေကတော့နောက်ကိုယ်ဆန္ဒနဲ့ကြိုးသွားကြတာရှိကိုယ်ဆန္ဒနဲ့ကြိုးသွားတဲ့အခါကျတော့သူတို့ကဒီလုံးပုံကိုင်မောအစီအစဉ်တိုင်းပေါ့လေဖမ်းထားခဲ့အချုပ်မှာခဏတည်းကဖားတယ်လို့ပြောရခြင်
း။ပြီးခဲ့တဲ့2ရက်3ရက်လောက်ကဘန်ကောက်ပို့စတင်းစာထဲမှာပေါ့လေမြန်မာတွေတည်းကတည်ဆုံးသူ800လောက်ရှိတယ်လို့ခန့်မှန်းထားတယ်ပေါ့လေ။အဲ့မှာ ဒီပေါ်ဒီဥပဒေအဖွဲ့ရနေပြီးတော့ဒီဒီလူမှုရေးနဲ့အလုပ်သမားရေးကိစ္စကိုင်တဲ့ဒုတိယဥက္ကဋ္ဌနဲ့ RFA ဆက်သွယ်မေးမြန်းတဲ့အခါမှာသူကပြောတာကတော့ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာဒီနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ကဒီတေဆုံးသူတွေကိုသူတို့ကဒီကဘာလက်ခီးတဲ့တွေတေဆုံးတဲ့လူတွေအတိုင်းပဲသူတို့ဟိုသူတို့ဆောင်ရွက်ပေးပါမယ်နောက်ပြီးတော့ဒီပျောက်ဆုံးနေတဲ့လူတွေအတွက်ကိုလည်းပဲသူတို့ကတိုင်းအစိုးရအနေနဲ့ပေါ့လေအားလုံးနဲ့တန်းတူသူတို့ဆောင်ရွက်ပေးပါမယ်လို့ပြောပါတယ်ဒီအဲ့တိုင်းဆောင်ရွက်နေတာကိုတွေ့ရပါသလား
ဟုတ်ကဲ့တမျိုးကပါလဲဆိုတော့ကျန်ရတဲ့မိသားစုဝင်တွေကိုယ်တိုင်ကိုယ်ကဒီကြားပြီးတော့ဟလာတက်ဆိုင်ရာကိုအကြောင်းကြားပြီးရှာပြီးတန်ကြားတဲ့အခါမှသာနဲ့သူတို့ကလည်းဒါမျိုးကိုဆက်ပြီးတော့ဆောင်ရွက်ပြီးနဲ့အမိသားရှိရဲ့ရှင်နောက်တစ်ခုကသူတို့လူရှိတာတော်လို့ပြောတာကတော့ဘလို့အမိသားမျိုးနဲ့ပြောတယ်လဲတော့မသိဘူးအခုအချိန်နေမှာဆိုလို့ရှိရင်တော့တော်တော်လေးဟိုခံမှန်းရဖြစ်တဲ့အမိသားတွေရှိနေပါသေးတယ်ဘယ်သူဘလောက်သေးတယ်ဘလောက်ကြောက်နေတယ်ဆိုတဲ့ဟာမျိုးတွေဟိုသူတို့ထိုင်းလူမျိုးတွေတောင်မှအခုမှရှာပွေနေသေးနေတာရှိနေပြီးတော့လေ
ဟုတ်ကဲ့အခုဒေါ်မေပြောင်းအနေနဲ့ဟောအဲ့ဒီမှာဒီမြန်မာလူမျိုးတွေနဲ့တွေ့ပြီးတော့ဟိုပေါ့ဒီမင်းမြန်းခဲ့တာမြင်ရရှိပါသေးလား
ဟုတ်ကဲ့ဒီမှာဒီရောဘတ်ချန်နှစ်ချံပေါ့နော်ဒီတကောပါမှာရှိရဲ့ရောဘတ်ချန်နှစ်ချံကိုရောက်ပြီးအဲ့မှာခုအောင်နေမြန်မာနိုင်ငံသားကြီးဒီဒုက္ခတွေတွေ့ရရရှိတနည်းအားမှာကတော့ရှိရှိပေါင်း20ကျော်လောက်ရှိတယ်ခလေးတွေလည်းပါတယ်ပေါ့နော်နောက်တနည်းအားမှာတော့ဟို10ဦးလောက်ရှိတယ်ပေါ့အဲ့မှာဘယ်လိုဖြစ်လဲဆိုတော့ဟိုအတိအကျတွေလည်းမရှိစဉ်းစားလည်းမရှိသေးမြန်မာနိုင်ငံဘက်ကလည်းမပြန်နိုင်ကြတဲ့လူတွေမပြန်ရဲကြတဲ့လူတွေကတချို့ဒီတောင်ပေါ်တွေတောထဲတွေမှာပုံအောင်နေကြတယ်လို့ပြရတယ်ရှင်။တချို့ကြတာလည်းဟိုကိုရှိတာတွေစီတောင်းထားတာတွေစုံသွားပြီဆိုတော့ဟိုကျွန်တော်တို့ကလမ်းလျှောက်ပြီးပြန်လဲနေအောင်ရှိတယ်လို့ပြောကြတယ်ရှင်။နောက်ဒီရေတေးဆုံးခွတ်တွေဖြစ်သွားတယ်ညီမတွေအနေနဲ့ကတော်တော်လေးအထက်ကျုံနေတာတွေ့ရတယ်ရှင်။တို့အနေနဲ့ကဒီဟိုညစ်တော်တဲ့အများစီတောင်းထားတဲ့ဟိုငွေရှိသေးတယ်ဒီလေးပါသွားတာနောက်တစ်ခါဒီအုပ်တစ်ခဲကိုတစ်ခုနဲ့ပေါ်ထွက်နေလာတာဒီတော့တခါအလုံးတို့ငကိုအလုံးလုံးနေကြနေရတယ်မှာအခုပြန်လဲနိုင်ဖို့ဆိုတာကလေအခုတော့ဆက်တာဒီမှာမထူနိုင်တဲ့အခြေအနေရှိသူတို့အလုံးဒီကဥမာဖြစ်နေပြီးဟိုတယ်ဆောက်တဲ့နေရာကြီးဘာလို့လဲဆိုဒီဆောက်ရတဲ့ဟိုတယ်ကြီးဘာလို့အကုန်လုံးပြစ်စီးသွားတယ်တချို့ဆိုသူတို့အလုံးရှင်အခြေအနေကိုယ်တိုင်ကဒီလေးဒုက္ခတွေဖြစ်သွားတာလို့နောက်ပြီးသူတို့အလုံးရှင်ကိုယ်တိုင်ကဒီလေးပါသွားတာလို့ရှိတာပြီးတော့သူတို့အနေနဲ့အခုလက်တလုံးမှာဒါချက်လုံးလို့တောင်ဆက်တိုင်းမှမတည်သေးတော်တော်လေးကိုအထက်တည်းတွေ့နေရတာမျိုးတွေ့ကြရတယ်ရှင်နောက်တစ်ခုကတချို့ဆိုရင်လည်းဟိုဒီလေးထဲမှာတော်တော်လေးရုံးရံနှုတ်ဆိုင်နေကိုယ့်ကိုယ်ကြီးကဒီလေးမျောပါတော့တာကြီးကိုတွေ့လိုက်ရတာလို့နောက်ကိုယ့်ကလေးကဒီလေးမျောပါတော့တာကိုတွေ့လိုက်ရတာလို့အဲ့လိုမျိုးတွေကြုံရတဲ့ဟာတွေတချို့ပြောပြကြရတယ်ရှင်